အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာဒီတောက်ကြံဒီမှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာဘက်ကလက်တွေ့မလုပ်နိုင်သေးရွေးဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ဟာအာဆီယံတစ်ခုလုံးရဲ့မြန်မာအပေါ်သဘောထားပြောင်းလဲလာဖို့မဖြစ်နိုင်သေးဘူးလို့သုံးသပ်မှုတွေရှိနေပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့စင်ကာပူအခြေစိုက် ICS Yusuf Issa ဖွဲ့ကမြန်မာလေလာရေးအစီအစဉ်ပူတွဲညှိနှိုင်းမှုမမိုးသူစာကဒီခီးစဉ်ထူကြမှုကိုအခုလိုရှင်းပြပါတယ
်ဝင်ကြီးချုပ်ဟွန်ဆန်သွားတာဒီအာဆီယံကိုကိုစားပြုပြီးသွားတာမဟုတ်ဘူးဆိုတာတော့သုံးသပ်လို့ရတယ်ဘာကြောင့်လဲဆိုတော့သူကအာဆီယံအတွက်သွားတယ်လို့ကြေညာထားခြင်းလုံးဝမရှိပါဘူးအဲဒီသူ့ရဲ့ခရီးစဉ်ကိုအခုစိတ်ဝင်စားနေကြတာကတော့လေသူဒီအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုစယူတဲ့ဒီနှစ်ဦးပိုင်းကာလမှာပေါ့နော်ဒါသူ့ရဲ့ပထမဦးဆုံးခရီးစဉ်ခြေလှမ်းလဲဖြစ်တယ်နောက်ပြီးတော့မှအာဆီယံအဝန်အဝိုင်းအတွက်ကိုတကယ်ပဲဒီမြန်မာအရေးကိစ္စရဲ့အရေးကြီးတဲ့အနေအထားမှာသွားတဲ့ခရီးစဉ်ကလည်းမြန်မာနိုင်ငံဖြစ်နေတယ်ဆိုတော့ဒီအချက်ပေါ်မှာမူတည်ပြီးတော့ပေါ့နော်စိတ်ဝင်စားမှုတွေကများနေကြတာပေါ့နော်အခုနေ့တိုင်းဆိုလို့ရှိရင်နော်အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုအနေနဲ့ရလဲသူ Twitter မှာအတိအလင်းသူကြေညာထားပြီးပါပြီ Mr. Hun Sen နဲ့တယ်လီဖုန်းနဲ့စကားပြောဆွေးနွေးတဲ့အခါမှာလဲအာဆီယံရဲ့သဘောထားယက်တီချက်ကိုသူပြန်ပြီးတော့မှဒါအတိပြုတဲ့အနေအထားမျိုးတွေလဲအထင်ရှားဖော်ပြထားပါတယ်အာဆီယံရဲ့ဒီဆုံးဖြတ်ထားတဲ့ဒီနိုင်ငံရေးနယ်ပယ်မဟုတ်သောပုံပုံကိုဖိတ်ကြားခြင်းဆိုတဲ့အာဆီယံရဲ့မူဝါဒသဘောထားကိုတော့သူဖြေပါမဟုတ်တဲ့အကြောင်းကိုမျိုးဖော်ပြထားပါတယ
်ဒီခီးစဉ်ပေါ်ပြီးခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်အများစုနဲ့ဖွဲ့ထားတဲ့ CRPH ကပြည်သူ့လွတ်တော်ကုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်ကလည်းအခုလိုဝေဖန်လိုက်ပါတယ
်။ဟွန်ဆန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကအာဆီယံအနေနဲ့ပုံပေါ်နေတဲ့နိုင်ငံရဲ့ဝန်ကြီးချုပ်တို့ရောအနေနဲ့လာမယ်ဆိုတဲ့ပုံစံမျိုးတော့လည်းပဲတန်ကြားနေတယ်ပေါ့နော်။ဒါမှမဟုတ်တကယ်တမ်းကြားတဲ့အခါကျတော့ဟိုမြန်မာနိုင်ငံမှာတကယ်တော့အာဆီယံကငကူအချမှတ်ထားတဲ့အဓိကဟိုထိပ်တီးအစည်းအဝေးတွေမှာတောင်းမှအမင်းအောင်လိုင်ကိုမူချန်ထားတဲ့အနေဒါမျိုးအတိမပြုတ်မထားတဲ့အနေဒါမျိုးကနေပြီးတော့ဒီလိုလာတယ်ဆိုတဲ့ကိစ္စရပ်ကိုတော့ပြည်သူလူထုရဲ့အမြင်ကတော့ဘလို့မှသဘောကျမဲ့နေတာမျိုးမရှိဘူး။နောက်နံပါတ်2အချက်အနေနဲ့အဓိကပါဆိုတော့အာဆီယံရဲ့ငကိုတုံးကသဘောတူခဲ့တဲ့ 5 point consensus ပေါ့နော်သဘောတူညံ5ခုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဘာမှလိုက်လျောတာဆောင်ရွက်တာမရှိသေးဘဲနဲ့အခုလိုလာတယ်ဆိုတဲ့ကိစ္စရပ်ဟာတကယ်တော့ဒီအချိန်ကာလအချင်းလည်းပဲဟိုတင့်တင့်လျောက်ပတ်တဲ့အချိန်ကာလမဟုတ်ဘူးလို့တော့မြင်တယ်နောက်တတိယချက်ကဒီလိုအခြေအနေမျိုးကစစ်ကောင်စီကိုအတိမတ်ပြုတ်ပေးတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအပိထောက်ခံတဲ့ပုံစံမျိုးလို့မြင်စရာဖြစ်နေမယ်ဆိုရင်တော့ဘယ်လိုမှစီဒီရောတဲ့တင့်လျော်တဲ့လက်ခံတဲ့လောက်တဲ့ခီးစဉ်မဟုတ်ဘူးလို့မြင်
တယ်။ဒါပေမဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီခီးစဉ်ကနေလမ်းစဖွင့်နိုင်ဖို့တစုံတရာစမျှော်လင့်နိုင်တယ်လို့သုံးသပ်လိုက်ပါတယ
်။ဟုတ်အဓိကကတော့အာဆီယံရဲ့အကြောင်းဝင်မှုကိုဟိုနိုင်ငံတကာကပါပံ့ပိုးကူညီနေတာဆိုတော့ဟိုတကယ်လို့သာသူရဲ့တန်ငင်းတမန်ပြင်းပေါ့နော်သူရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့တည်နာလည်မှုဘူဒ္ဓတာပေါ်မှာမူတည်ပြီးတော့အသုံးချနိုင်မယ်ဆိုရင်အဲတစုံပြာရလက်ထွက်နိုင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်ဟိုတစ်ဖက်ကတော့ဟိုသူကိုယ်တိုင်လည်းသူ့နိုင်ငံရဲ့နိုင်ငံရေးအခြေအနေအရလာပြောကြဆိုဆိုရှင်ဒီအာဏာရှင်စနစ်ထဲမှာဟိုဖြတ်တန်းခဲ့တဲ့သူဖြစ်တော့အာဏာရှင်ရဲ့သဘောတဘာဝလည်းသိတယ်နောက်တစ်ခုကတော့အာဆီယံနဲ့နောက်ပိုင်းနိုင်ငံတကာနိုင်ငံရေးထဲမှာလည်းသူလည်းနှစ်ရှည်ပေါ့နော်ကျင့်ကျင့်နေလာတဲ့သူဖြစ်တဲ့အတွက်ကြောင့်ဟိုလူပုဂ္ဂိုလ်ရာသူ့ကိုကြိုက်တာမကြိုက်တာရှိတယ်ဆိုပေမဲ့သူသာထိထိရောက်လုံနိုင်တယ်ဆိုရင်အဲတစုံတရာတော့ရလက်ထွက်နိုင်တယ်လို့ကျွန်တော်ပြောခဲ့ပါတယ်ဥပမာအဖြစ်အချင်းသားတွေလွတ်တဲ့ကိစ္စလို့ဟာမျိုးကတော့ဖြစ်လာနိုင်တယ်နောက်တစ်ဆင့်ကတော့ဒီတဲ့တစ်ဆင့်တက်ပြီးတော့နိုင်ငံရေးဖြည့်ရှင်းမှုရလက်တစ်ခုခုကိုဥတည်တဲ့အဆင့်ကတော့ဒီတစ်ခေါက်ထဲနဲ့တော့မဖြစ်နိုင်ဘူးပေါ့နော်နည်းနည်းဟိုအချိန်ယူပြီးတော့ဒီတဲ့ပုံပြီးအမှုစိတ်တဲ့တွေ့ဆုံမှုတွေလုပ်ဖို့လိုမယ်လို့မြင်ပါတယ
်ဒါအပြင်SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဦးဆိုင်လက်ကလည်းအခုလိုချင်းချင်းတုံ့သက်ပြပါတယ
်။stakeholder တွေအကုန်လုံးကိုတွေ့ဆုံဖို့လိုအပ်တယ်။နောက်ဒေါ်ဆန်းစုကြည်ကိုတော့မဖြစ်မနေသူတွေ့မှလည်းဒီတက်တနာတချို့တဝက်ကသူဖြည့်ရှင်းနိုင်လိမ့်မယ်လို့မြင်တယ်။အဲ့ဒီကနေစပြီးလမ်းစဖောက်ရင်တော့လည်းအကောင့်ဘကဦးတည်နိုင်တယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုဗိုလ်ချုပ်မှူးကြီးမင်းအောင်လည်းအစရှိတဲ့စက္ကစားအဖွဲ့နဲ့ပဲတွေ့ဆုံပြီးပြန်သွားမယ်ဆိုရင်တော့အခုမီဒီယာမှာပွားထနေတယ်လို့ပေါ့လူမှုအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေမကဘူးတခြားသောနိုင်ငံရေးအတိုင်းဝိုင်းနဲ့ EU အတိုင်းဝိုင်းကလည်းသူ့အပေါ်ဘယ်လိုမှညှို့လင့်ချက်ထားစရာမရှိဘူးလို့ပဲမြင်ပါတယ်အင်ဒိုနီးရှားသမ္မတကိုယ်တိုင်သူ့ကိုကြိုတင်ပြီးတော့မှတတိပေးနေတာကြီးအတိပေးနေရရှိတယ်လေဒါဇယိတ်တဘာဝချင်းတူတဲ့လူအချင်းချင်းပေါင်းမိသွားမှကိုအာဆီယံဘက်ကလည်းပဲကြိုတင်ပြီးတော့မှပူပန်တဲ့သဘောလို့ဒီလိုပဲတွေ့ပါတယ်ကြာ
တကယ်တော့မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဘက်ကကောင်းထဲမဖော်ခဲ့တာကြောင့်စစ်ကောင်စီခေါင်းဆောင်တဲ့အဖွဲ့ဝင်တွေကိုအာဆီယံဘက်ကထိပ်သီးဆွေးနွေးပွဲတွေခွင့်ပြုချက်မပေးခဲ့ချိန်မှာအခုအာဆီယံဥက္ကဋ္ဌအနေနဲ့တရားတွေကိုပြောင်းချင်ရင်တော့အခုလိုသွားခွင့်ရှိပေမဲ့အားလုံးရဲ့ဆုံးဖြတ်ချက်လိုတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ